ထင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တို့ကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကခဏတာထိန်းသိမ်းခဲ့တဲ့အခြေအကြောင်းလူ့အခွင့်အရေးအဖွဲ့ကအထူးသဖြင့်ထားစရာဖြစ်လာပါတယ်။ဒီဖြစ်ရပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာဖျက်ဆီးမှုကြီးထွားလာတဲ့အချိန်မျိုးကြီးလူ့အခွင့်အရေးအဖွဲ့ကမြင်ရတာပါ။ဒီဖန်ဆီးမှုမှာဗီဒီဆိုင်ရာရတပ်ပွဲအင်တာပိုးရဲ့ပုံပတ်သက်မှုကြောင့်ဒီဆိုးရိမ်မှုကိုပိုပြီးကြီးထွားစေပါတယ်။လက်ရှိအင်တာပိုးအဖွဲ့မှာပြီးခဲ့တဲ့နှစ်လောမှာလာကစပြီးကြီးခဲ့ခြင်းတွေသူဟာတရုတ်နိုင်ငံအများပြည်သူလူမျိုးရေးဆိုင်ရာဒုတိယဝန်ကြီးမန်ခေါင်ဝေဖြစ်ပါတယ်။ဂျာမနီနိုင်ငံမြို့နှင်းမြို့အခြေဆိုင်ကမ္ဘာဝေဂါကွန်ဂရက် WUC ရဲ့အတွင်းမှုချုပ်ဒိုကွန်အီဆာကိုပြီးခဲ့တဲ့သတင်းပတ်ဗိုလ်တူးနေ့မှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါ။ဒီနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေဂါလူမျိုးရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေနေမှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်။ဂျာမနီနိုင်ငံသားဖြစ်တဲ့အီဆာကိုရောမမြို့ရဲတပ်ဖွဲ့ကရက်စကန်ခေါ်သွားပြီးဓာတ်ပုံရိုက်လက်ဝေယူပြီးတော့၃နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှာပြန်လွတ်ပြေးခဲ့တာပါ။ပေဒီဘွားဆိုတာစစ်ဆေးဖို့ထင်းထင်းလားလို့ဆိုပေမဲ့သူ့နာမည်ဟာအင်တာပိုးအဖွဲ့ရဲ့အမည်အောင်တတိပိတ်ချက်စင်းထဲမှာပါနေတာကြောင့်အခုလိုထင်းထင်းလားလို့လည်းအီလီရဲကပြောခဲ့ကြောင်းအီဆာကပြောပါတယ်